ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရလာပြီးနောက်ပိုင်းမြန်မာနိုင်ငံကိုနိုင်ငံခြားခီးသွွားတွေပို့ပြီးလာရောက်လည်ပါကြလိမ့်မယ်လို့မျော်လင့်ကြောင်းခီးသွွားလုပ်ငန်းရှင်တွေကပြောပါတယ်။တစ်ဖက်မှာမြန်မာနိုင်ငံခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်လာဖို့ဆိုရင်နိုင်ငံရေးတည်ငြိမ်မှုရှိဖို့လိုအပ်တယ်လို့နိုင်ငံခြားခီးသွွားဧည့်သည်တွေမြန်မာနိုင်ငံကိုအလွယ်တကူလာရောက်လာအောင်အစိုးရတစ်ကမူဝါဒရေးဆွဲပြဋ္ဌာန်းဖို့လိုမယ်လို့လည်းတိုက်တွန်းလိုက်ပါတယ်။ဒီအကြောင်းကိုညဝင်းအောင်ကတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းကိုနိုင်ငံရဲ့စီးပွားရေးအတွက်မောင်းနှင်အားအဖြစ်ဦးသိန်းစိန်အစိုးရကမူဝါဒပြောင်းလဲချမှတ်ခဲ့တာကြောင့်ခီးသွွားလုပ်ငန်းတိုးတက်မှုတွေရှိလာခဲ့တာကိုလုပ်ငန်းရှင်တွေကကြိုဆိုခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းမှာဝန်ဆောင်မှုပေးနေတဲ့ဝန်ထမ်းတွေအနေနဲ့ခီးသွွားဧည့်သည်တွေကိုစိတ်ကျေနပ်မှုပေးနိုင်နေတယ်လို့မြန်မာနိုင်ငံခီးသွွားလုပ်ငန်းဈေးကွက်မြင့်တင်ရေးဥက္ကဋ္ဌဦးဖြိုးဝေရာဇာကပြောပါတယ
်။အချမ်းနည်းအားဖြင့်ကျွန်တော်ပြောရမယ်ဆိုတော့ဒီခီးသွွားဧည့်သည်တွေမြန်မာနိုင်ငံကိုလာတဲ့အခါမှာသူ့ရဲ့ကျေနပ်နှစ်သိမ့်မှုကအင်္ဂလိပ်နိုင်ငံကြီးထက်တော့မနိုင်ဘူးလို့ကျွန်တော်ချမ်းမြေပြောလို့ရပါတယ်။မြန်မာနိုင်ငံကိုလာလို့ရှိရင်ကျေနပ်နှစ်သိမ့်မှုရတယ်ဆိုတဲ့ဟာရဲ့နောက်တစ်ခါကျွန်တော်ရဲ့ဝန်ထမ်းတွေရဲ့ဝန်ဆောင်မှုတွေဟာဒီဒေတာတွေမှာရှိတဲ့အခြားနိုင်ငံရှိတဲ့ဝန်ထမ်းတွေနဲ့အများအားအပေါ်မှာရှိရဆိုတာမျိုးကျွန်တော်တို့ remark တွေရပါတယ
်။ဒါပေမဲ့လက်တွေ့မှာခီးသွွားဧည့်သည်တွေစိတ်ကျဉ်တတ်အောင်တာဝန်ယူမှုအပိုင်းမှာအားနည်းနေသေးတယ်လို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းအထွေထွေတွင်မှဒေါက်တာရိုးသူစာအောင်ကထောက်ပြပါတယ
်။ကျွန်တော်ကမလုံးလောက်တဲ့အချက်တွေကအများကြီးရှိနေတဲ့ကြောင့်ဧည့်သည်တွေရဲ့စိတ်ကျဉ်တတ်မှုကလုံလောက်အောင်မရဘူး။တခြားအရှိတောင်အားစားနိုင်တဲ့ရှင်ရောက်ရင်အဲ့ဒီကူအရကျွန်တော်တို့တိုင်းမှာတော်တော်ကြီးလိုအပ်နေတဲ့အချက်ချက်ဖြစ်နေပါတယ်။အရင်အကြီးဆုံးကတူနဲ့တူပူပေါင်းဆောင်ရွက်ရမယ်။ဒီကားလုပ်ငန်းမှာတာဝန်ယူမှုတာဝန်သိမှုစိတ်ကိုယူကြည့်ပါလိမ့်။အဲ့တာဝန်ယူမှုတာဝန်သိမှုတော်တော်လေးကိုအားနည်းနေတယ်ကျွန်တော်တိုင်းမှာ။ဒါပေမဲ့ကျွန်တော်တို့ဒီနေ့တဘောကကြတော့ဒေသကြီးလေးတွေဒေသတစ်ခုလေးတွေတနေ့လေးတစ်ပတ်လေးတွေပုံစံမျိုးရှိတယ်။အဲ့ခါကျတော့ဘယ်လိုပြောကြနေပြီးသူ့ရဲ့တာဝန်ကိုမယူလိုက်ဘူး။ဒီလိုတဲ့ခါမှာခီးသွွားတွေကစိတ်နောက်ဆက်ဖြစ်သွားကြတယ်ဖြစ်နေ။နောက်ပိုင်းနောက်ပိုင်းနောက်ပိုင်းအဆက်ကြီးကကျန်တဲ့မျိုးပါထိခိုက်သွားတယ်
။2015ရွေးကောက်ပွဲမှာအများကလူလာတဲ့ NLD ပါတီအနိုင်ရလိုက်တဲ့အချက်ကလည်းမြန်မာနိုင်ငံကိုနိုင်ငံခြားခီးသွွားတွေပိုတိုးလာစေမယ်လို့မျှော်လင့်မိကြောင်းဦးဖြိုးဝေရာဇာကပြောပါတယ်
။အားလုံးဒီအတိုင်းနဲ့ဒီ NLD နေနဲ့ landslide အောင်မှုပေါ်မှာမူတည်ပြီးတော့နိုင်ငံတကာနေပြီးတော့အယုံဆိုင်မှုကမြန်မာပြည်ပေါ်မှာပုံပြီးတော့အများလာတယ်ဆိုတာလုံးဝညှိလို့မရတဲ့အချက်တစ်ချက်ပါပဲအဲ့တော့အပြောင်းလဲကိုလူတွေကမျှော်လင့်နေကြတာပြည်တွင်းအောင်ဒီပါအဲ့တော့အပြောင်းလဲဖြစ်တဲ့ဥစ္စာကိုသူတို့ကိုယ်တိုင်လက်တွေ့လာပြီးတော့ကြည့်ဖို့စိတ်ထားမျိုးရှိနိုင်မယ်လို့လည်းထင်တယ်အဲ့တော့အရေးကြီးတာအဲ့လိုမျိုးဖြစ်နေတဲ့မြန်မာနိုင်ငံကိုလာချင်သိရှိရဲ့ဧည့်သည်ရဲ့လာချင်နေတဲ့ဆန္ဒကိုကျွန်တော်တို့ကအမိအယာဖမ်းပြီးတော့သူတို့အတွက်လွယ်ကူစွာလာရောက်လည်ပတ်လို့ရတယ်ဆိုတဲ့ပရင်းမျိုးကိုများများလွှင့်ပေးအံ့ဖို့လိုပါတယ်
မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲတွေဖြစ်လာတယ်ဆိုပေမဲ့နိုင်ငံရေးတည်ငြိမ်မှုရှိမှသာခီးသွွားလုပ်ငန်းပိုအောင်မြင်လိမ့်မယ်လို့ဒေါ်သရိုးသူစာအောင်ကသုံးသပ်ပါတယ်
။ကျွန်တော်တို့ဦးသိန်းစိန်အစိုးရတက်လာတဲ့အချိန်ပေါ့နော်။2017နောက်ပိုင်းခီးသွွားလုပ်ငန်းကတကယ်လည်းဖွံ့ဖြိုးလာပါပြီ။အဲ့ဒီဖွံ့ဖြိုးလာရင်ကျွန်တော်တို့ကျေးဇူးရဲ့သဘောကနိုင်ငံရေးတည်ငြိမ်နေစေရင်ကျွန်တော်တို့ခီးသွွားလုပ်ငန်းကအောင်မြင်တယ်။ဒုတိယအချက်ကနိုင်ငံရေးတည်ငြိမ်မှုကျွန်တော်နိုင်ငံရေးတမိုက်တဲ့အကြောင်းလေးလုပ်နေတယ်။နိုင်ငံရေးတည်ငြိမ်မှုမရှိဘူးဆိုရင်ကျွန်တော်တို့တိုင်းမှာကျွန်တော်တိုင်းမှာမဟုတ်ဘူးမြို့နိုင်ငံမှာခီးသွွားမှာပြတ်တက်လာမှာမဟုတ်ဘူး။နိုင်ငံရေးနဲ့အများကြီးဆက်ဆက်နေတာ
။ဒါအပြင်နောက်တက်လာမယ့် NLD ပါတီအစိုးရအနေနဲ့ခီးသွွားလုပ်ငန်းဆိုင်ရာမူဝါဒတွေကိုအသေးအချာရေးဆွဲဖို့လိုကြောင်းဦးဖြိုးဝေရာဇာကအကြံပြုပါတယ်
။လက်ရှိမြန်မာနိုင်ငံရဲ့ခီးသွွားခီးအစဉ်တွေကဒီလိုအရာဆိုတော့နည်းနည်းမြင့်နေတဲ့ဘက်မှာရှိနေတယ်ခင်ဗျ။အဓိကကတော့ဆိုရတဲ့အနေနဲ့ကတော့ဈေးနှုန်းကိုတွားပြီးတော့ထိန်းချုပ်လို့တော့မရဘူးသို့တော်လည်းပဲခီးသွွားလုပ်ငန်းကိုပို့ပြီးတော့တိုးတက်အောင်လုပ်ဖို့ဆိုရင်ဝင်ငွေတိုးအောင်အရင်လုပ်ပါလားဒါမှမဟုတ်ဧည့်သည်အရင်လောင်းဆွဲဆောင်ပါလားအဲ့လိုမျိုးမူဝါဒနဲ့ပတ်သက်ပြီးတော့ရေးကြည့်တဲ့ဟာလေးတွေလည်းထည့်ပြီးတော့ဆိုရတဲ့အနေနဲ့စဉ်းစားဖို့လိုအပ်ပါမယ
်မြန်မာနိုင်ငံခီးသွွားလုပ်ငန်းဝန်ကြီးရဲ့တလောတော့ကပြောဆိုချက်အရ2015ခုနှစ်ဇန်နဝါရီလကနေအောက်တိုဘာလအထိနိုင်ငံခြားခီးသွွားဧည့်သည်ပေါင်း3,000နီးပါးလာရောက်ခဲ့တယ်လို့ပြောပေမဲ့ဒီအရေးအတွက်တဲ့နည်းနိုင်တယ်လို့ခီးသွွားလုပ်ငန်းရှင်တွေကခံမှန်းနေကြပါတယ်ခင်ဗျာ